ညာအခုမြန်မာနိုင်ငံမှာစစ်ကောင်စီကအမှားသိမ်းလာတာသုံးလကျော်ခဲ့ပါပြီ။တိုင်းပြည်ရဲ့ငင်းချမ်းမှုငုပ်ပြကြမှုအခြေအနေပုံမှန်ရောက်သွားပြီလို့တော့ပြောလို့ရမှာမဟုတ်ပါဘူး။ဒါပေမဲ့တချို့ကလည်းပြောတယ်ဒီသနာပြမှုတွေဟာရန်ကုန်မျိုးတို့ကတော့မှတလောက်ပြင်းပြထန်မရှိတော့ဘူးဆိုပြီးတော့လည်းပြောကြပါတယ်။ပထမဆုံးအဲ့ဒီရေပြားအခြေအနေကိုနည်းနည်းသုံးသပ်ပေးပါခင်ဗျာ
။ဒီလိုရှိတယ်ဗျ။အော်နိုင်ကုန်မှုတွေဖိနှိပ်မှုတွေကတော့အရင်ပြစ်ထန်တယ်။ကျွန်တော်တို့ဆိုလို့ရှိရင်ဘယ်လိုပြောမလဲဆိုရင်လမ်းသွားရင်တယ်လီဖုန်းတော့ယူမသွားရင်သူပြင်းလူငယ်တွေပေါ့ဗျာ။တယ်လီဖုန်းတွေ့ရတယ်ဒီတိုင်းနဲ့အဲ့တယ်လီဖုန်းကအပြင်းဆိုပြီးတော့အဲ့အဲ့သူတက်စီနဲ့ကိုယ်ပိုင်ကားကားစီးတဲ့လူတွေဘတ်စကားစီးတဲ့လူတွေဆိုလောက်တာအိတ်မရှိအဲ့လိုဆက်လိုက်လို့တယ်လီဖုန်းကဖွင့်ပြဖွင့်ပြလို့သူတို့မကြိုက်တာတွေပါသွားပြီဆိုရင်အဲ့တယ်လီဖုန်းသိမ်းလိုက်တယ်။ဒါမှနှစ်ကတော့အေးအေးယူမဲ့ပြောပြောလေ။မှတ်သုံးကတော့ပတ်စံတောင်းဟုတ်လား။အဲ့ဒီဟာတွေဖြစ်နေတဲ့အခါမှာလူတွေကတော်တော်သွားလာတာဆက်။အဲ့လောက်ထိဖိနေကြ။ညာကြီးကိုလည်းဝင်လာတယ်။ညာကြီးကိုသူဘာမှမပြောဘဲနဲ့ရုတ်ခန္ဓာလည်းရပါတာ။သူတို့ပေါင်းပြီးတော့ညာဘက်လည်းမလုံခြုံဘူးတော့ရတယ်။အဲ့လိုဖြစ်တဲ့အခါမှာရေဘူးရအခြေအနေရတော့အဲရင်းသက်တယ်လို့ဖြစ်ပဲလို့လူလူကတော့မျိုးအမျိုးပေါ့ဗျမကြည်ဘူးပေါ့ဗျရက်ဆက်လောကကြီးတဲ့ခါအဲ့တော့ဘုန်းကြီးကသာဂိတမှာအဲဒုက္ခတာတဲ့ရဘတာအုတ်ချုံမှုလူသောကဝင်လာပြီဒါနဲ့ထိုးတက်ပေါ့အဲ့လိုဟာမျိုးတွေကအခုရန်ကုန်မှာအဲမီးမီးရှို့တာတွေရိုက်တာတွေအဲ့ဒါတွေကတော့အဲ့ဘက်ကပြောင်းသွားတယ်တက်ကက်ကဟုတ်ကဲ့တစ်ဖက်ကလည်းပဲလူငယ်တွေကနေရင်ဈစ်တယ်လို့ဆန္ဒပြပွဲတွေကတော့ရှိနေတယ်အဲ့ဒါအရင်သက်သွားပြီဆိုတော့လုံးဝမဟုတ်ဘူးအဲ့ဒါเนาะ
ဆိုတော့အခုတက်စီရေးယူခံထားတဲ့လူတွေလည်းတော်တော်များများရှိနေပါတယ်တင်းကနန်ကတော့သူတို့ကတော့ short ပြောတယ် AAPP ပြောတာမှားတယ်ဗျာပြောတာပေါ့လေဒါပေမဲ့ကျွန်တော်သိချင်တာကအဲ့ဒီဖန်ဆီးထားတဲ့လူတွေကိုဘယ်လိုဂျုံတင်လဲဒါအရက်ဖက်တရားရုံကစစ်ခုံရုံကကျွန်တော်ပထမနားလည်ထားတာကရန်ကုန်ကမြို့နယ်6ခုနဲ့မန္တလေးကမြို့နယ်6ခုလောက်ကိုပဲစစ်အုပ်ချုပ်ရေးကြီးညာခဲ့တယ်လို့ကြားပါတယ်ဆိုတော့အခုတနိုင်ငံလုံးကိုသူတို့ပြုမှုလှုပ်ဆောင်ခဲ့တဲ့ဟာတွေဟာစစ်အုပ်ချုပ်ရေးပုံစံမျိုးများဖြစ်နေသလားအဲ့ဒါဥပဒေကြောင့်အဖြစ်ဘယ်လိုခွဲခြားမြင်မိပါလဲခင်ဗျာ
အဲ့ဒါတာမန်လူတွေအနေနဲ့ကတော့တော်တော်ခက်တယ်ပေါ့ဗျာဟိုအခုလိုလည်းဆိုလို့ရှိရင်ခုစားပြီးတော့အားလုံးမာရှယ်လောပုံစံလုပ်နိုင်ရန်ကုန်မှာတော့905တွေကိုထောင်းအဲ့ဒါစုစမ်းမှုတွေပါပါထောင်ထဲမှာပဲစစ်တယ်တရလူပဲစစ်တယ်အချင်းကြီးနဲ့စစ်ပြီးတော့အမြင့်ဆုံးပြစ်တာအောင်ပေးတယ်အမတ်တမတ်ကြီးလိုက်ရင်တော့မာရှယ်လောထုတ်တာလို့လုပ်တယ်လို့အောင်မာရှယ်လောမထုတ်တာတဲ့ဟာလည်းပဲအဲ့လိုပဲလုပ်တာပဲထောင်ထဲမှာပဲစစ်တာစစ်ပြီးတော့အဲ့လိုအချင်းကြီးပဲစစ်တယ်ခုကချီပါကုန်နေပါလိမ့်စေသိပ်ပင်ရကြအောင်ဒီနေ့ပဲကျွန်တော် Facebook မှာလည်းတင်လိုက်ကြည့်ဥပဒေအထောက်အကူပြုရင်းအဖွဲ့ဥပဒေကိုပြင်ဆင်စေဥပဒေဆိုပြဋ္ဌာန်းပြီးတော့ဥပဒေအထောက်အကူပြုလူများအဖွဲ့ကိုပေးအပ်တဲ့အာဏာတွေကိုလုတ်ပိုင်권တွေကိုအားလုံးယူသိမ်းလိုက်တယ်။ရှင်းနေဒီဟာဥပဒေထောက်မှုပြုရေးအဖွဲ့ရဲ့ဥပဒေကိုကင်ပြီးတော့ဘာမှဒီပြည်သူတွေအခုညီတို့မရတော့ပိတ်လိုက်တယ်။အဲ့တော့အဲ့ဒါကဘာလဲဆိုလို့ရှိရင်ဒီတစ်နှစ်တွင်းမှာပဲရွေးကောက်ပွဲလုပ်ပြီးတော့နိုင်တဲ့လူအာဏာအပ်ပတ်မယ်ဆိုရင်ဥပဒေတွေကိုအသေးစိတ်လိုက်ပြင်းနေပြီးတော့ပြည်သူကိုပေးထားတဲ့အခွင့်အရေးကိုလိုက်ယူသိမ်းနေတယ်။အဲ့ဒီဟာကြည့်ရင်အဖြစ်တော့သူတို့က9နှစ်အထက်ကိုအ ਨੇ ဆုံး9နှစ်အထက်အုပ်ချုပ်တော့မယ်ဆိုတာကိုပြင်ပြီးတော့လုပ်နေပြီဆိုတာအဲ့ဒါကျွန်တော်တို့ကတော့အတိအကျတွေ့နေရပြီဗျာ
ဟုတ်ကဲ့ပထမတစ်ခုသူတို့တက်လာခါကြတော့ကတော့ဘုဂျုံကြီးမင်းအောင်လိုက်ပြောတော့တနှစ်အတွင်းမှာရွေးကောက်ပွဲပြန်ပြီးလုပ်ပေးမယ်နိုင်တဲ့ပါတီကိုအနာလွှဲမယ်ဆိုပြီးတော့ဒါလမ်းပြမြေပေါ်၅ချက်ဆိုပြီးတော့ပြောပါတယ်နောက်မကြသေးခင်ကသူတို့ရဲ့ပြောခွင့်ကဘုဂျုံဇောမင်းထွန်းကတော့နှစ်နှစ်ဆိုပြီးတော့ပြန်ပြောတာတွေ့ရပါတယ်ဆိုတော့အခုအုပ်ကြီးမင်းက9နှစ်လောက်ဖြစ်မယ်လို့ဘာကြောင့်ခံမှန်းပါလဲခင
်ဗျာသူတို့လောက်ကင်ပုံနေတာဥပဒေကိုလိုက်ပြီးနေတယ်ကြီးဥပဒေတွေကိုလိုက်ပြီးနေတယ်ဒီသူကိုပေးထားတဲ့ဒီမိုကရေစီအခွင့်အရေးပေးထားတဲ့ဥပဒေစိုက်ပြီးတော့ရှုပ်သိမ်းနေတယ်ပယ်ဖျက်နေတယ်ဥမာအဲစည်းနေအတိုင်းကိန်းတာတွေနောက်တစ်ခါကျလို့ရှိရင်အိမ်တွေကိုရှာဖို့ပုံစံမပြဘဲနဲ့စစ်လို့ရတယ်ဆိုတာမျိုးလေတို့အဲ့လိုမတရားလုပ်တဲ့လူတရားဆွဲခွင့်ရှိတယ်ဆိုတော့ဥပဒေရုပ်သိမ်းတာလေအဲ့ဓာရီကိုကြည့်လိုက်ချင်းအားဖြင့်သူတို့ဟာ NLD ပါတီကိုဖျက်ပြစ်မယ်ဒါကဘူးလက်တော့သူတို့တော်တော်ဆူဆောင်းထားပြီ NLD ပါတီကိုတစ်ကမဲခိုးတယ် ဆိုတော့ပုံမှာနောက်တစ်ခုကတော့အင်းရီပါရီကအကျန်းဖက်တွေနဲ့ဆက်သွယ်တယ်တနည်းကြိုင်နေဆိုပြီးတော့အဲ့လိုပုံမှာတွေဆွဲပြီးတော့အင်းရီပါရီကိုဖြတ်ပြီးတော့ကျန်တဲ့သူတို့နဲ့စိတ်ဓူကိုယ်လူလောက်ထားတယ်ပါတီတွေအနိုင်ရအောင်လုပ်ပြီးတော့သူကသမရလုပ်မှာပဲလုပ်မှထားမြင်သားနေတာပြီးပြီးရစနစ်ကိုလည်းကျေဆုံးမှာအဲ့သွားပြီးရင်နောက်ကတော့သူပဲသမရလုပ်ပြီးဆက်သွားမှာပဲဒါကြောင့်မလို့ငါနဲ့ဆက်တွေ့ကိုရေဝဲပြီးလှုပ်ဆောင်နေတဲ့အရာအလုံးအားလို့ကျွန်တော်ပြောချင်းဖြစ်ပါတယ်ထောက်ထားမယ်တော့မဟုတ်ပါဘူးနော
်အဲ့ PR စနစ်ကိုသွားမယ်ဆိုရင်ကျန်တဲ့ပတ်သက်ပြီးတော့အဲ့ PR စနစ်ကိုသွားရင်တိုင်းရင်းသားတချို့ကပူပြီးနှိမ့်သက်ကြလိမ့်မယ်ဆိုတော့ယူဆကြလဲရှိပါတယ်တချို့ပါတီကအဲ့လိုပဲတိုင်းရင်းသားပါတီတွေကပေါ်ထုတ်ပြီးတော့ပြောခဲ့ကြတာလည်းရှိပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ကရောလူများစုကလက်မခံနိုင်ကြအကြောင်းရှိလာမလားခင်ဗျာအဲ့တော့
ဟုတ်ဒီအင်ဒရီယာတခင်းနဲ့အားနိုင်ထားတဲ့အခါမှာလူတွေကကြောဆူခွင့်တွေကိုကျန်တဲ့ပါတီတွေကဖိတ်တလို့ဖြစ်သွားတဲ့အခါမှာအဲဒီလိုအပီယာစနစ်များကောင်းမလားဆိုဆွေးနွေးကြတာပါဒါပေမဲ့လို့အခုစစ်အာဏာရှင်စနစ်ကဥစည်းပြီးတော့ PR စနစ်ကိုလုပ်မယ်ဆိုတာတော့ကြားကြောက်လို့ရှိမိခုချင်းကြီးကြတယ်ဆိုဖြစ်မှာပဲဒီဟောဆိုစစ်တပ်ကပဲဒီလိုကောက်ဖို့ပဲအနှံ့ယူပြီးတော့သူတို့ကဇတိလောက်ကလေးပဲသူတို့နိုင်အောင်လုပ်တယ်အဲ့တော့နောက်တစ်ခုကလည်းပဲချုပ်နေရလိမ့်မှာဆိုရင်ချုပ်လန့်ပြီးတော့ပါတီမုံမြို့ကပွဲတွေမဝင်အောင်လုပ်ထားတယ်ပါလေပေါ့ဗျာနောက်တော့အလုံးစုံအကြောင်းပြချက်နဲ့ဖန်စည်းတာလေဒီနဲ့စစ်တပ်လူလာတဲ့ပါတီတွေပဲနိုင်ရမှာ
CDM လုတ်တဲ့ဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အဲ့ဒီဝန်ထမ်းတွေကိုအရင်ကြီးပဲဖမ်းတယ်ဆိုတာလည်းပဲကြားရလို့ပါတကယ်တော့ CDM လုတ်ဖို့လှုံ့ဆော်တဲ့လူတွေကိုဖမ်းတယ်ဆိုတာကတော့ဥပဒေနဲ့ညီညွတ်ကောင်းညွတ်မယ်လို့ကျွန်တော်စဉ်းစားမိပါတယ်ဒါပေမဲ့ CDM လုတ်တဲ့လူတွေကိုဖမ်းတယ်လို့လည်းကြားပါတယ်အဲ့ဒီကိစ္စကိုဘာပဲလို့ပြင်ပါလဲ
အာအဲ့ဒါပေါ့ဗျာအဲ့ဒါအောင်မလို့ပေါ့အဲ့ဒီဟာတော့တကယ်ကိုလို့ပြောလို့အနိုင်ကျင့်လို့ဖြစ်သွားပြီပေါ့ဗျာလူတွေကိုဟိုအိမ်မှာကိုယ့်ဘာသာကိုစနာပြပြီးတော့နေတဲ့ဥစ္စာကိုတော့မဟုတ်အဲ့ကိုယ့်အိမ်နဲ့ကိုယ်တော့မနေရတော့ပဲနဲ့အားလုံးထွက်ပြေးကြရတာပေါ့ဗျာအားလုံးထွက်ပြေးကြရတယ်အဲ့မှာအဲ့ဒီမှာကျွန်တော်လည်းပါတော့အဲ့လိုပေါ့နော်အထွက်ပြေးကြရတယ်အဲ့လိုထွက်ပြေးကြရတဲ့ခါကျတော့ဘယ်လိုပြောမလဲဆိုတဲ့ခါကျလူတွေကတော့ဒါမတရားဘူးခုနကဘယ်ပြောလို့ပဲစုံစော်တဲ့လူတွေကိုဖမ်းတယ်ဆိုတဲ့ဥစ္စာတစ်မျိုးလေအမှလည်းမလုပ်ခဲနဲ့စီဒီအမ်လုပ်ပြီးမသွားပဲနေတာဘူးအသားအငားနဲ့ဖမ်းပြီးတော့နောက်တစ်ခုကစီဒီအမ်လုပ်တဲ့လူတွေကိုပြန်ပြီးတော့ဝင်ခွင့်တဲ့ကူပေးတယ်အပြန်ဝင်ပြန်ဝင်လို့ရှိရင်လက်ခံမယ်အားငားတွေလည်းဖြုတ်ပေးမယ်ဆိုပြီးအသက်ကလည်းအဲ့ဒီချို့ထန်းတာအဲ့လိုတွေလုပ်နေတယ်ဗျအ
ဲ့လိုစီဒီအမ်ပြန်ဝင်တဲ့ဝန်ထမ်းတွေကိုပြစ်ဒဏ်တွေလျှော့ပေးမယ်ဆိုပြီးတော့ပြောနေတော့အခုခါမှာဝန်ထမ်းတွေဘလောက်ထိများအလုပ်ပြန်ဝင်ပြီးတော့ကျွန်တော်ငါနဲ့ကောင်းကောင်းလက်ပတ်နေပြီလို့ပြောနိုင်ပါလားခင်ဗျာ
။အာအဲ့ဒါလည်းအမျိုးမျိုးပဲဗျာ။တကယ်လက်တွေမှာတို့ကနှုတ်ပြောတော့ပဲဖြစ်ပြီးတော့ရင်အဲ့လိုဝင်းလုံးနေတဲ့လူတွေလည်းရှိတယ်။အဲ့တော့အဲ့ဇာတော့မှဖမ်းပြီးစီးဖမ်းပြီးတော့ငါးငါးဖွင့်တာလည်းရှိတယ်။အဲ့တော့မလို့အစိုးရရဲ့လားအခုအစိုးရရဲ့ပြောဆိုချက်တွေဟာတနည်းအားတဘောတမင်းတနည်းအားမှာဝန်ကြီးဌာနတစ်မျိုးနဲ့အဲ့လိုတွေလုပ်နေတာရှိတယ်ဗျာ။အဲ့တော့အဲ့ဒါဘူးသိဘူးသိမဟုတ်သေးဘူးကြာအဲ့ဒါတွေကအမျိုးမျိုးစမ်းတတ်နေတာပဲရှိတယ်လေအဲ့ဒါတွေကအ
ဲ့တော့ရုံးဝန်နှန်းတွေအပြင်ဒီ CDM လုပ်နေတဲ့အထက်မှာအရေးကြီးဆုံးကတော့ကျန်းမာရေးဝန်နှန်းတွေနဲ့ပညာရေးဝန်နှန်းတွေလို့ထင်ပါတယ်နောက်ဘဏ်ဝန်နှန်းတွေပေါ့လေစီးပွားရေးလုပ်ငန်းတွေအတွက
်အများဆုံ
းဟုတ်ကဲ့ဆိုတော့အဲ့ဒီပညာရေးကျန်းမာရေးဘက်မှာဝန်နှန်းတွေအပြည့်အဝပြန်ပြီးအလုပ်မဆင်းကြသေးသမျှဒီခင်ဗျာကဘယ်လိုနေပါလဲအဲ့တော့အတော်လေးကိုကြာစင်းဆုပ်သွားမယ့်အခြေအနေရှိနေပါခင်ဗျာ
အဲ့ဒါကတော့အသေးချာပေါ့ဗျာအဲ့ဒါကတော့အသေးချာပဲဒီကျမ်းမာရေးဘက်မှာဆိုလည်းပဲအခုတရားဝင်တရားဆွဲထားတာသူတို့ကြီးညာတာတွေ300ကျော်သွားပြီဆရာဝန်တော့တရားဝင်ကြီးညာတာเนาะတခြားဟာတွေတပြီးလုံးပဲဆေးရုံအုပ်ကြီးဆေးရုံအုပ်ကြီးကျောင်းအုပ်ကြီးအဲ့လိုလူအကြီးတွေကစာပါလားအငယ်တွေကတော့အကုန်ပေါ့ဗျာအဲ့အဲ့ဒါတွေကတော့မလို့ပမာပြီးရရင်းသွားပြီဆိုတာတို့အလားဒါကတော့အင်းချင်းနဲ့ပုံမှန်ဖြစ်သွားပြီဆိုတော့လုံးဝမဟုတ်ဘူး CDM ကတော့ဆက်လက်အားကောင်းနေစေပဲဆက်လက်တိုက်ပွဲဝင်နေတယ်လို့အဲ့ဒါကျွန်တော်တို့ကတော့မျက်မြင်ကိုယ်တွေ့ရပါတယ်အားလေ
ဆိုတော့နောက်ဆုံးနဲ့ဦးကြည်မြင့်ကတော့သူတို့ဟာ9နှစ်လောက်အနာယူလိုက်မယ်လို့ခန့်မှန်းတယ်အခုလောလောဆယ်မှာတော့သူတို့အဲ့ဒီအချိန်တွေထိနိုင်ပြီလားသူတို့အဲ့လို9နှစ်တာဆက်လက်အုပ်ချုပ်သွားနိုင်လောက်တဲ့အချိန်တွေမျိုး
ဒီအောက်ရေဆူမိုးရေညီဖို့ပြပြမှုအထွေရရနဲ့လက်ပတ်မှုတွေပုံမှန်ဖြစ်အောင်လုပ်နိုင်ပြီလားခင်ဗျာလုပ်နိုင်မယ်လားလားတော့တွေ့ရပြီလားခင်ဗျာအနေလုံးလိုပဲသွားနေမှာလားဦးကြီးမင်းဘယ်လိုခံမှန်းပါလဲအဲ့ဒါဆုံးအာငါးနှစ်မပြောနဲ့ခင်ဗျာငါးလားဖြစ်ဖို့တောင်တော်တော်ယုံကန်နေရတာသူပြီးခဲ့တဲ့လွတ်ကြပေါင်းမင်းညောင်များစွာရေးစစ်တပ်ရဲ့အကျင့်ရေဖြစ်ပေါင်းများစွာခက်အဆက်ဆက်ကတိမ